2019ခုနှစ်စာပေဆိုင်ရာနိုဘယ်ဆုကိုဩစတြေးလျနိုင်ငံကစာရေးဆရာပီတာဟက်နဲ့2018ခုနှစ်အတွက်တော့ပိုလန်နိုင်ငံသူစာရေးဆရာမအိုဂလာတို့ကချုပ်တို့ရသွားကြပါတယ်အခုလိုစုချီးမြင့်ခံရတာပေါ်မှာသူတို့နှစ်ဦးရဲ့တုံ့ပြန်ပြောကြားချက်တွေကိုဦးကျော်စံတာကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုချီးမြှင့်ခံရတဲ့ပီတာဟန့်ကသူ့ကိုဒီဆုချီးမြှင့်ဖို့ဆုံးဖြတ်ချက်ချမှတ်လိုက်တာဟာရရင်နဲ့ဆုံးဖြတ်ချက်တရားဖြစ်တယ်လို့ဆွေဒင်ပညာရှင်အဖွဲ့ကချီးကျူးပြောကြားလိုက်ပါတယ်။သူကဆာဗီးယားနိုင်ငံဟာဘော်လ်ကန်စစ်ပွဲအတွင်းမှာစားကောင်ဖြစ်ခဲ့ရတယ်လို့ပုံဖော်ရေးသားခဲ့ပြီးဘော့စနီးယားမွတ်စလင်တွေအပေါ်ဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးရုံးသတ်ဖြတ်မှုကျူးလွန်လို့ပြစ်ဒဏ်ချမှတ်ခံခဲ့ရသူဆာဗီးယားကောင်းဆောင်စလိုဗိုဒန်မီလိုဆိုဗစ်ရဲ့အသုဘအခမ်းအနားကိုတက်ရောက်ခဲ့တဲ့အတွက်ဝေဖန်ထုတ်ချခြင်းခံခဲ့ရမှုသူဖြစ်ပါတယ်။ဆွေဒင်ပညာရှင်အဖွဲ့ကတော့အသက်86နှစ်ရှိပြီဖြစ်တဲ့ပီတာဟန်စ်ဟာကျွန့်ကျင်တဲ့အရေးအဖွဲ့နဲ့လူသားတွေရဲ့အတွေ့အကြုံကိုနှစ်နှစ်ဆက်ဆက်စူးစမ်းဖွဲ့ကျူးထားတဲ့ဆောင်းပါးတွေဝတ္ထုတွေပြဿနာတွေရေးသားခဲ့တယ်လို့ဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံကရင်စီယာနေဇာတိဟင်ခာဒုတိယကမ္ဘာစီပြီးဥရောပမှာစပီးဩဇာအကြီးဆုံးတဲ့ကတူပါဝင်ဖြစ်တယ်လို့ဆိုကြပါတယ်။သူဒီစုချင်းချင်းခံရသိရတဲ့အတွက်အံ့ဩသင့်မိတယ်လို့ပါရီမျိုးစင်ကြေဖုံးကသူ့အိမ်ကိုသတင်းထောက်တွေသွားရောက်မေးမြန်းတဲ့အခါအခုလိုဖြတ်ဖြေခဲ့ပါတယ
် I'm not the winner huh? so
you're not the winner
no they chose my work and, but I'm not my nature is not the nature of a winner but always they say
ကျွန်တော်ဟာအနိုင်ရသူဝင်နာတယောက်မဟုတ်ပါဘူးသူတို့ကကျွန်တော်စာအုပ်ကိုရွေးချယ်ကြပါတယ်ဒါပေမဲ့ကျွန်တော်ဟာပင်ကိုယ်တဘာဝအရာအောင်နိုင်သူမဟုတ်ပါဘူးဒါမှမဟုတ်သူတို့ကကျွန်တော်ကိုနိုဘယ်ဆုရရှိသွားတယ်လို့ဆိုပါတယ်ဒီအသုံးလုံးကိုကျွန်တော်မကြိုက်ပါဘူ
းတဖြင့်ဒါခင်ဗျားအတွက်ဘယ်လိုအဓိပ္ပာယ်ရှိစေလဲလို့သတင်းထောက်တွေကမေးတဲ့အခါမှာတော့သူကအခုလိုပြန်ပြောပါတယ
် Yeah it's a kind of I feel a strange kind of freedom I don't know of freedom at
လွတ်လပ်မှုအစ်စ်တစ်မျိုးကိုခံစားရပါတယ်ဘလို့မျိုးလဲတော့မသိပါဘူးကျွန်တော်ဟာအပြစ်မဲ့သူတစ်ယောက်ဖြစ်သွားတယ်လို့လွတ်လပ်မှုတစ်မျိုးပါဒါဟာမှန်တယ်လို့မထင်ပါဘူး
ခင်ဗျားရဲ့ခံစားချက်ကိုလည်းပြောပါအောင်လို့ပြောတဲ့အခါမှာတော့သူကအခုလိုပြန်ပြောပါတယ
်။ Monsieur Mieux. Mais je peux pas vous le montrer avec la caméra, les caméras avec les appareils photo, c'est difficile d'être.
ကျွန်တော်ပြောမလားဆိုတာကျွန်တော်တေချာမသိပါဘူး။စိတ်လှုပ်ရှားပါတယ်။ဒါပေမဲ့ဒီခံစားမှုကိုကင်မရာနဲ့ဓာတ်ပုံတွေနဲ့မပြနိုင်ပါဘူး။တရုပ်ဆောင်တွေပဲလုပ်ပြတတ်တာပါ
။ပြီးခဲ့တဲ့နှစ်ကမချီးမြှင့်ဖြစ်ခဲ့တဲ့2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုရရှိသူကတော့ပိုလန်နိုင်ငံသူအသက်59နှစ်အရွယ်အော်ဂါတိုဂါချုဖြစ်ပါတယ်။သူရဲ့ပိုလန်နိုင်ငံမှာဒီမိုကရေစီပြဿနာဖြစ်နေပေမဲ့ပိုလန်နိုင်ငံသားတွေမှာတော့ကဘာကြီးကိုပြောစရာတချို့ရှိနေတယ်လို့သူကဆိုပါတယ်။ဥရောပအလဲပိုင်းနိုင်ငံတစ်ခုကလူတယောက်ကိုဒီစုချီးမြှင့်တာဟာလည်းပဲအင်မတန်ထူးဆန်းပြီးမယုံကြည်နိုင်စရာပဲလို့ပြောပါတယ်။သူဟာဂျာမနီနဲ့ပိုလန်နိုင်ငံကြားခရီးသွားနေတဲ့လမ်းကူလတ်မှာသတင်းထုတ်တွေကသူ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကိုမေးမြန်းတဲ့အခါမှာသူကအခုလိုပြောကြခဲ့ပါတယ
် I know that I'm quite good writer but I never thought in my life that I want this kind of
ကျွန်မစာရေးဆရာကောင်းတယောက်ဆိုတာကျွန်မသိပါတယ်ဒါပေမဲ့ဒီလိုစုမျိုးကိုရရှိလိမ့်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူးအခုတော့ကျွန်မထင်တာကိုပြောင်းပြစ်ရတော့မှာပါ
ဆက်လက်ပြီးတော့
all those problems with democracy in my country we still have something to
ကျမတို့နိုင်ငံမှာဒီမိုကရေစီအတွက်ပြဿနာတွေရှိနေပြီမဲ့ကျမတို့ကဘာကိုပြောပြစရာတွေရှိနေစေဖြစ်ပါတယ်။ကျမတို့မှာအင်မတန်အခြေခံတဲ့စားပေရှိပါတယ်။ခိုင်မာတဲ့ယဉ်ကျေးမှုရှိပါတယ်။ကျမဟာဥရောပအလဲပိုင်းပိုလန်နိုင်ငံရဲ့ဒီလိုကြီးမားတဲ့စွမ်းအားတွေကအစိတ်ပိုင်းတစ်ခုပါ
။ဆက်လက်ပြီးတော့သူ့ရဲ့စားပေရေးသားခြင်းကိုသူသွေးလူခြင်းနဲ့နှိုင်းရှင်ပြီးတော့အခုလိုပြောကြခဲ့ပါတယ
်။ It makes me alive. It is something connected with my body.
စားရခြင်းဟာကျမကိုအသက်ရှင်နေစေပါတယ်။ဒါဟာကျမခန္ဓာကိုယ်ရဲ့အစိတ်ပိုင်းတစ်ခုပါလူတွေသူများကိုတွေးလူတလို့ပါပဲကျမအဖို့လေဒီလိုပါပဲကျမရဲ့စကားတွေအတွေးတွေမရှိပဲမနေနိုင်ပါဘူးကောင်းမကောင်းစာဖတ်သူတွေဆုံးဖြတ်ကြပါလိမ့်မယ
်နိုဘယ်ဆုချီးမြှင့်တဲ့အခမ်းအနားကိုဆွေဒင်နိုင်ငံစတော့ခ်ဟ ோம் မြို့မှာလာမယ့်ဒီဇင်ဘာ10ရက်ကျရင်ကျင်းပမှာဖြစ်ပါခင်ဗျာ